လသမဂ္ဂအဖွဲ့အစည်း14ဖွဲ့ပါဝင်နိုင်ငံခြားအစိုးရတချို့နဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကမြန်မာစစ်အာဏာရှင်စနစ်ကိုကူညီပုံဖော်ပေးနေကြတယ်လို့ Justice for Myanmar အဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။အစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတရားမဝင်မြန်မာစစ်ကောင်စီကိုဘလို့ပန့်ပိုးပေးနေကြပြီးဒါကိုရပ်တော့အောင်ဘာလုပ်ကြရမလဲလို့အထိပ္ပယ်ရတဲ့ခေါင်းစဉ်နဲ့အစိုးရခံစားထဲမှာ Justice for Myanmar အဖွဲ့ကအခုလိုပြောလိုက်တာဖြစ်ပါတယ်။စစ်ကောင်စီကိုပန့်ပိုးပေးနေတဲ့ပုံစံအားလုံးကိုလက်မခံနိုင်ပါဘူးလို့ Justice for Myanmar အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူယတနာမောင်ကဆိုပါတယ်။အဲဒီလိုပုံဖော်ပေးရမှာအဓိကနီလန်လေးရနဲ့ပုံဖော်ပေးနေကြတယ်လို့ Justice for Myanmar ကပြောပါတယ်။နိုင်ငံတကာအစည်းအဝေးတွေကိုတက်ခွင့်ပေးခြင်းအဖြစ်စစ်ကောင်စီကိုတရားဝင်အသိပ္ပယ်ပြုပေးတဲ့နိုင်ငံရေးနီလန်းအသိပ္ပယ်နဲ့ကျွမ်းကျင်မှုလွှဲပြောင်းပေးတဲ့နီလန်းစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖြစ်စေစစ်တပ်အတွက်အခြေခံအဆောက်အုံပိုင်းကိုဖြစ်စေအကျိုးစီးပွားဖြစ်အောင်ငွေကြေးကိစ္စပါဝင်ဆက်ဆက်လုပ်ကြတဲ့နီလန်းစစ်တပ်နဲ့ဆက်နေတဲ့ဟိုတယ်ရုံးခန်းနဲ့အခြားလုပ်ငန်းတွေငန်းရမ်းတဲ့နီလန်းတွေနဲ့ပုံဖော်ပေးနေတာဖြစ်တယ်လို့အစိုးရခန်းစားကပြောပါတယ် Justice for Myanmar ရဲ့အာဏာရှင်ပုံဖော်ရေးပံ့ပိုးမှုအဖွဲ့အစည်းစည်းရင်မှာရန်ကုန်မှာရှိတဲ့တရုတ်၊အိန္ဒိယ၊ကိုရီးယားနဲ့နော်ဝေးနိုင်ငံတို့ကတန်ယုံတွေပါဝင်နေကြပါတယ်။ Australia နဲ့ UK အပါဝင်အစိုးရအဖွဲ့22ဖွဲ့၊ဥရောပကအဖွဲ့အစည်း14ခု၊ ASEAN နဲ့ ASEAN အဖွဲ့အစည်း2ခု၊အာရှဖွံ့ဖြိုးတိုးတက်ရေးဘဏ်နဲ့ကမ္ဘာ့ဘဏ် USAID အပါဝင်နိုင်ငံတကာအဖွဲ့အစည်းပေါင်း42ခုကိုလည်း Justice for Myanmar ရဲ့စည်းရင်မှာတွေ့ရှိရပါတယ်။